ွေတရီကန်ဒေသမှာအခြေစိုက်လှုပ်ရှားနေတဲ့လက်နက်ကိုင်အဖွဲ့တစ်ခုရဲ့ခေါင်းဆောင်စိုင်းနော်ခန့်နဲ့အဖွဲ့ဝင်၃ယောက်ကိုတရုတ်နိုင်ငံမှာဒီကနေ့ပဲတည်တံပေးလိုက်ပါတယ်။မဲခေါင်မြစ်ထဲမှာတရုတ်သင်္ဘောသား13ယောက်တပ်ဖြတ်ခံရမှုနဲ့ပတ်သက်လို့တာဝန်ရှိတဲ့ဆိုပြီးတော့တရုတ်နိုင်ငံတရားရုံးကစိုင်းနော်ခန့်နဲ့အဖွဲ့၃ယောက်ကိုတည်တံအပြစ်ပေးခဲ့ပြီးတဲ့နောက်အခုနောက်ဆုံးကွပ်မျက်လိုက်တာဖြစ်ပါတယ်။တရုတ်နိုင်ငံယူနန်ပြည်နယ်ကူမင်းမြို့မှာတည်တံစီရင်ခဲ့တဲ့အကြောင်းကိုတော့ကိုအောင်လင်းဦးကပြောပြပေးပါအောင်ရှင်
။မဲခေါင်မြစ်တွင်တရုတ်သင်္ဘောသား13ယောက်ကိုတပ်ဖြတ်ခဲ့တဲ့ဆိုတဲ့အမှုနဲ့မြန်မာနိုင်ငံကရှန်တန်နာတူးဖြစ်တဲ့စိုင်းတော်ခန်းနဲ့နောက်လိုက်၃ယောက်ကိုတည်တံစီရင်လိုက်တာဖြစ်ပါတယ်။ပြီးခဲ့တဲ့2011ခုနှစ်အောက်တိုဘာလတည်းတရုတ်သင်္ဘောသားတွေတည်ဆုံမှုမှာတာဝန်ရှိသူတွေအဖြစ်နဲ့တည်တံပေးလိုက်တဲ့သူတွေထဲမှာတော့စိုင်းတော်ခန်းရဲ့အဖွဲ့ဝင်၃ဦးဖြစ်တဲ့ထိုင်းနိုင်ငံကဆန်ခမ်း၊လောင်နိုင်ငံကဂျာရှိခါနဲ့အီလိုင်းလိုအမည်ရတဲ့နိုင်ငံမဲ့တူးတို့ပါဝင်တဲ့အကြောင်းလဲတရုတ်စိုးရပိုင်းသတင်းကဖော်ပြခဲ့တာပါ။ရှီထရီကန်ဒေသမှာမွေးစေဝါမောင်ခွမှုတွေအပါအဝင်ရာဇဝတ်မှုတွေကျူးလွန်နေတယ်လို့ဆွဆွတ်ထားတဲ့စိုင်းတော်ခန်းဦးဆောင်တဲ့အဖွဲ့ဝင်တွေပေါ်ပြည်ရဲ့နှစ်ကုံပိုင်းကတည်တံစီရင်ချက်ချမှတ်ခဲ့ပြီးတဲ့နောက်ပြန်လည်အယူခံဝင်ခဲ့ပေမဲ့ပယ်ချခံခဲ့ရပြီးနောက်သူတို့လေးဦးစလုံးကိုစေထိုးကွပ်မြက်လိုက်တာလည်းဖြစ်ပါတယ်။မြန်မာထိုင်းနဲ့လာအိုသုံးနိုင်ငံနယ်စပ်ရှွေတိကန်ဒေသမှာခြေစိုက်လှရှာနေတဲ့စိုင်းတော်ခံကတော့ပြည်ရဲ့နှစ်အပြည်လာတဲ့လာအိုနိုင်ငံကဖမ်းဆီးမိခဲ့ပြီးတဲ့နောက်တရုတ်နိုင်ငံကိုလွှဲပြောင်းပေးရထားတာပါ။တရုတ်နိုင်ငံကြားရေးဝန်ကြီးဌာနရဲ့ပြောခွင့်ရသူဟွာချူရင်ကတော့ဒေသစီရင်ချက်ဟာဒေသရင်းနိုင်ငံတွေကြားရာဇဝတ်မှုတိုက်ဖျက်ရေးအတွက်ပူးပေါင်းဆောင်ရွက်ကြဖို့အချက်ပြလိုက်တဲ့လို့ရတစ်ခုဖြစ်တယ်ဆိုပြီးတောက်ကြနေကပဲပြောဆိုလိုက်တာပ
ါ我想这个案件发出的一个很重要的信息就是表达了中国政府和有关国家政府
ဒီမှုကနေအရေးကြီးတဲ့အမှားစကားပါလိုက်တယ်လို့ကျွန်မထင်တာကတော့တရုတ်နိုင်ငံနဲ့သက်ဆိုင်ရာအစိုးရတွေကြားနေဆက်ဖြတ်ကျော်ဖြစ်ပွားနေတဲ့ရာဇဝတ်မှုတွေကိုနှိမ်နင်းတဲ့နေရာမှာစူးစမ်းပန်းစားလုပ်ကြလိမ့်မယ်ဆိုတာပါပဲ
တည်တံမပေးမီမွန်လွဲပိုင်းမှာသူတို့ကိုထင်းထင်းထားတဲ့တရုတ်နိုင်ငံအနောက်တောင်ဘက်ယူနန်ပြည်နယ်ကွန်မင်းမြို့ချင်းထောင်ကနေတူးချင်းခေါ်ထုတ်လာပြီးလက်ပြန်ကျူးတုပ်ချုပ်ကားပေါ်တည်ဆောင်ပြီးတည်တံပေးမယ့်နေရာကိုခေါ်ဆောင်သွားတာတွေကိုတော့အစိုးရပိုင်း CCTV သတင်းကတိုက်ရိုက်ထုတ်လွှင့်ပြသခဲ့ပါတယ်။ဒီအစိုးရပိုင်းသတင်းကကွန်မြက်ခဏီနိုင်ပိုင်းအလို့ထိထုတ်လွှင့်ချက်တွေကိုတော့တရုတ်နိုင်ငံသားတွေသာမကနေဆက်ခြေဆက်မြန်မာနိုင်ငံသားတွေပါစိတ်ဝင်တစားစောင့်ကြည့်ခဲ့ကြတာပါ။တရုတ်နိုင်ငံသားတွေကတော့ဒေသတွင်းအကြီးတန်းလာတဲ့ရာဇဝတ်မှုတစ်ခုမှာတာဝန်ရှိသူတွေကိုစီရင်ခဲ့တဲ့အပေါ်ကျင်းတဲ့သဘောထားတွေကိုပြသခဲ့ကြပါတယ်။ဒါပေမဲ့လည်းတပ်ဖြတ်မှုအတွင်းထိုင်းစစ်တပ်ကတပ်ဖွဲ့ဝင်တချို့ပါပါဝင်ခဲ့တယ်ဆိုတဲ့သတင်းတွေလည်းအစောပိုင်းထွက်ပေါ်ခဲ့တယ်လို့အမှုနဲ့ပတ်သက်လို့ပွင့်လင်းမြင်သာမှုတွေအားနည်းတယ်လို့လည်းနေဆက်ခြေဆက်မြန်မာနိုင်ငံသားတွေကမြင်နေကြတာပါ။ကိုမျိုးမျိုးကမြန်မာအရေးအကဲခတ်သူဦးအောင်ကျော်စောကတော့တရုတ်နိုင်ငံရဲ့စီရင်ချက်မှာနိုင်ငံရေးအရွယ်ချက်တွေပါဝင်တယ်လို့ယူဆပါတယ်။
သူပေးခြင်းတဲ့ message ကဒီလေးယောက်ကိုတက်တဲ့ message ကအခုရောခန့်တက်တဲ့ message ကတော့တေုပ်ပြည်သားတွေပြည်နိုင်ငံရောက်ရောက်သူတို့ထိပိုင်းရင်တေုပ်ကရအောင်ရှာပြီးလုပ်တယ်ဆိုတာပေါ့လားဟုတ်လားသူတို့အနာဘေးလုပ်ပတ်မှုရှိတဲ့ပြည်နိုင်ငံမဆိုမှသူတို့တေုပ်ပြည်သားတွေရဲ့အကျိုးစီကောက်ဝဲဆောက်ချုပ်နေတဲ့အင်အားရှိတယ်ပေါ့တေုပ်ဆိုးအနေနဲ့ပမာပြည်နယ်ဆက်မှာရှိတဲ့လူတော်များတော့တိတ်မကျင်တဲ့ကြောင့်ပြည်တွင်းကလူတွေရောပါတယ်ရောမကျင်တဲ့ဥစ္စာတစ်ခုတစ်ခုအဆိုးအောင်မကျင်တဲ့ဟိုတော့ရေကူဟိုတစ်ချက်မှကိုယ့်ဘက်ကဘာမှပြောခဲနေပေါ့နော်ကိုယ့်နိုင်ငံသားတယောက်ဒါဘုရားခေလိုတဲ့တင်မရှိသူတတ်တယ်ဆိုတာသူအမိတ်ပေးတယ်ပဲပြောတယ်အဲ့တော့သူတော်တော်များပေါ့ဗျာနေဆက်မှာရှိတယ်အဖွဲ့စည်းတော်များတော့တိတ်ကျင်တဲ့ကြောင့်မရကြဘူးတရားနဲ့ပတ်သက်လို့သူကဟိုဝင်လဲတိတ်60ရောတင်းဝင်တိတ်60ရောရတယ်ပေးတဲ့လူမိသားစုကိုပေးရပြီးတော့တတ်တယ်ဆိုတော့တော်တော်ကိုမင်းမဖြစ်ကြတာလေအဲ့လိုဖြစ်တယ်တင်းကြတာလူတော်များပေါ့နော်လူတုံးတရားနေဆက်နိုင်ငံရေးကိုနားလေတဲ့အချိန်တွေပြည်နေတဲ့ပေါ်ပေါ်တဲ့အများစုကတော့ဒါနဲ့ပတ်သက်လို့ပြည်ပြည်လောက်ကကြည့်လို့သဘောထားတာ
ဆိုင်တော်ခန်းကတော့တရုတ်သင်္ဘောသားတွေတည်ဆုံမှုနဲ့ပတ်သက်လို့သူ့မှာတာဝန်မရှိကြောင်းငင်းဆန်ထားခဲ့ပေမဲ့တခြားဖွဲ့ဝင်တွေရဲ့တည်တည်ထွက်ချက်တွေပေါ်မူတည်ပြီးတည်ရန်စီရင်ခံခဲ့ရတာဖြစ်ပါတယ်တရုတ်စိုးရကတော့မဲခေါင်မြစ်တွင်တပ်ဖြတ်မှုတွေအလို့ရှိနေခဲ့တဲ့ဆိုင်တော်ခန်းရဲ့အဖွဲ့ကိုခြေမုံမှုမောင်းသူမဲ့ဒုံးလေရင် drone တွေအသုံးပြုဖို့အထိစဉ်းစားခဲ့တဲ့အကြောင်းလဲသတင်းတွေထွက်ပေါ်ခဲ့တာပါကွန်မြက်ခံခဲ့ရသူဆိုင်တော်ခန်းဟာတစ်ချိန်လုံးကဘိမ့်ပြင်ခွန်ဆာရဲ့မော်တိုင်းတပ်ဖွဲ့ဝင်တူဖြစ်ခဲ့ပြီး1996ခုနှစ်မှာဘိမ့်ပြင်ခွန်ဆာမြန်မာစိုးရထံလက်နက်ချခဲ့ပြီးတဲ့နောက်ရှမ်းပြည်နယ်တာချီလေးမြို့နယ်ကဟောင်းလိပ်ပြည်သူ့စစ်အဖွဲ့ရဲ့ခေါင်းဆောင်ဖြစ်လာခဲ့သူတူလည်းဖြစ်ပါတယ်ခင်ဗျာ